Yangon Tamyo Lo Anna Ten Se Ocho Ye Gong Si Go Sajin Santa Pia Turego Ajan Badan Pio Kweta Jau Chau Tamane Te Je Kaya Dlo Lu Ye Ya Ne Chi Apan Khan Thaya Baare Seta Ne Ye Da Pwe Ga Ajan Pek Nain Ni Nibin Me Santa Pia Pi Ture Iyan Ga Te Bomo Bien Tan La Baare Yangon Myo Ye Ache Ni Go Jama Ega Nun Ten Pia Pe Ma Ba
အနာတိုင်းစစ်တပ်ကိုစတင်ကန့်ကွက်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲခဲ့လို့မြောက်ဩကလာမြို့နယ်ကလေးဦးနဲ့မြောက်တကောင်မြို့နယ်ကနှစ်ဦးကြီးထိမှန်လို့တန်ရအပြင်းထန်ရရှိပြီးတေဆုံးခဲ့ပါတယ်။တေဆုံးခဲ့သူတွေထဲမှာတောင်းဦးကဥကောင်းပွိထွက်သွားတယ်လို့စေယောင်ရောင်းနေတဲ့မျက်မြင်တူကဝီဝေကိုအခုလိုပြောပါတယ်။ဒီလိုကမဲ့မနက်ကနှစ်ယောက်ဆုံးကကျွန်တော်ညန တော့ကျွန်တော်ရောက်ကြလာတော့မဟုတ်ဘူးဟိုတရားလေးပဲထားတဲ့အဲ့နေရာနဲ့ဓာတ်ပြီးတော့ဆန္ဒပြပုံနဲ့လာပြီးပြီးပါအောင်လုပ်နေတာဒီလိုမျိုးပါပါဝင်နေပေါ့နော်အဲ့ဒီသူဆုံးသွားတဲ့ခဏဟုတ်ဟုတ်ကျွန်တော်၃ယောက်ကတော့ဥကောင်းကပွင့်သွားတယ်ပေါ့နော်ဒါကျွန်တော်မျက်လုံးနဲ့မြင်ခဲ့တဲ့အခြေခံရာခြေလေးက၃ယောက်ကဥကောင်းပွင့်သွားတယ်တစ်ယောက်ကဟိုတစ်ယောက်ကလည်းအုပ်ဆက်ဖြေသွားတယ်ပေါ့နော်ဘယ်လိုပုံစံလဲတော့ကျွန်တော်မသိဘူးအုပ်ဆက်ဖြေသွားတယ်ဟိုနောက်တစ်ယောက်ကကျတော့ဟိုနှလုံးပေါ့နော်နှလုံးထိတယ်နောက်တစ်ယောက်ကကျတော့စီးကုံဒီကောင်လေးထိပ်ပြီးတော့ဆက်ဆုံးဆုံ
းဒီနေ့မက်လာ3ရက်နေ့မှာမြောက်ဩကလာမြို့နယ်ဇာရက်ကွက်မှာဆက်အနာတိုင်းဆက်ကျင်သူတွေကိုအကြမ်းဖက်ဖြိုခွဲလို့အပြင်းထန်တန်ရာရရှိသူရောဘာဂျီထိမှန်းသူတွေရှိနေပါတယ်ပရာဟိတအဖွဲ့တွေကိုရဲတပ်ဖွဲ့ကခြေတောင်းနဲ့ဆောက်ကန်တာနံပါတ်တုတ်တွေတနတ်တင်တွေနဲ့ပြင်းပြင်းထန်ထန်ရိုက်နှက်ဖမ်းဆီးသွားတယ်လို့လည်းအနည်းနားမှရှိနေတဲ့မျက်မြင်သက်သေတွေကပြောပါတယ်အဲ့ဒီမြို့နယ်မှာပဲတန်တာလန်ထိုင်တုတ္တမလမ်းမကြီးပေါ်ကန္တာယာပန်းချံအနီးတပိတ်စစ်ကြောင်းကိုရောပါကြီးမြေရီယိုပေါ်အတံပုံးတွေနဲ့ပြက်ခတ်ဖြိုခွဲလို့တန်ရာရရှိသူတွေရှိတယ်လို့အဖမ်းခံရသူတွေလည်းရှိတယ်လို့မျက်မြင်တူက VOA ကိုပြောပါတယ်။တံမွေကြောင်မြောင်းတပိတ်စစ်ကြောင်းကိုလည်းမြေရီယိုပေါ်အတံပုံးရောပါကြီးနဲ့ဖြိုခွဲပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ကပိုက်ဖမ်းဆီးလို့လူ200ထက်မနည်းဖမ်းဆီးခံထားရတယ်လို့တတင်းယူနေတဲ့တတင်းထောက်ကိုထက်စင်ကပြောပါတယ်
။စစ်ကြောင်းကကျွန်တော်နဲ့မှာပဲလှည့်တယ်။လှည့်ပြီးတော့အဲကျောင်းကျောင်းလမ်းပေါ်ပြင်ရောက်တဲ့အချိန်မှာကျွန်တော်တို့ဒီဘက်ကသာစစ်ကြောင်းစစ်ကြီးဆန်စစ်ကြောင်းလို့ကျွန်တော်သိရပါတယ်။အဲကြီးဆန်စစ်ကြောင်းကနေပြီးတော့အဲဒီတောင်ပေါင်းနဲ့မှာပဲလှည့်ပြီးတောင်ပူအပြင်ကိုထွက်တာပေါ့။ထွက်တော့တောင်ပူဘက်ကိုဒီလမ်းမကြီးတွေပေါ်ထွက်တာပေါ့။လမ်းမကြီးပေါ်ထွက်ပြီးတော့ဒီကျောင်းကျောင်းစီ point အဲ့မှာတက်ကနေပြီးတော့လုံလုံဖွဲ့စီတက်ကနေအကုန်ဝိုင်းပိတ်ပြီးတော့သူဖမ်းတော့ကျွန်တော်တို့တိကျတော့ကလူ200ပတ်ဝန်းကျင်လောက်ဖမ်းခံရတယ်လို့သိရတယ်ကျွန်တော်မိတ်ဆွေရဲ့ဒူဒူမရဲ့တာသမီးတွေလည်းအဲ့ထက်ပါသွားတယ်ပေါ့နော်ကျွန်တော်နဲ့မှနေရတော်များများပါကြတယ်ပါကြပြီးတော့အခုကတက်ကဘာလုပ်ထားလဲဆိုတဲ့အခါကျတော့ကျောင်းမြောင်းလေးကိုဝင်လို့ရတဲ့လမ်းအော်ဘလမ်းတင်ကားလမ်းကျွန်တော်တို့တိပထန်လမ်းပေါ့နော်အဲ့လမ်းนี่အကုန်လုံးကိုပိတ်ပြီးတော့အပေါ်ဝိုင်းမှာပိတ်ပြီးရထားတယ်ရနေရပါတော့ကျွန်တော်နေတော့ဝင်မလာဘူးကျွန်တော်နေမှာတော့လက်ရှိမှာတော့စကုတ်တလမ်းပေါ်မှာကတော့ဒီဟုတ်စားရတော့လုပ်နေတယ်အဲဆန်စုကဆန်ကြီးဟိုဆန္ဒပြောက်ပွဲပြီးတော့လုပ်နေတယ်ခိုင်စပိတ်တွေလည်းဆက်ရှိနေတယ်တခုကဘာဖြစ်လဲဆိုတော့ကျောင်းကျောင်းမှာရှိနေတဲ့လမ်းတွေအကုန်လုံးဒီသူကပိတ်ထားပိတ်ထားတော့အခုကကျောင်းကျောင်းမှာရှိနေတဲ့ရောက်နေတဲ့ကားတွေဒါတွေလည်းဟိုပြင်ထုတ်ဖို့တော်တော်ခက်ခဲဖြစ်နေရပါတော့
အလားတူစမ်းချောင်းမြို့နယ်ပတုံမာလန်ကျွန်းတော်လန်ဗဟိုလန်တဝိုက်မှာလည်းရဲတပ်ဖွဲ့ကမြေရီယိုပေါင်းအတံပေါင်းလောက်လေးကွာတွေနဲ့စန္ဒပြလူအုပ်စုကိုအကြမ်းဖက်ဖြိုခွဲခဲ့တယ်လို့စန္ဒပြသူတွေကပြောကြပါတယ်အကြမ်းဖက်ဖြိုခွဲခဲ့လို့ရောဘာဂျီထိမှန်းသူတွေရှိတယ်လို့အဖမ်းခံရသူတွေလည်းအများပြားရှိနေပါတယ်လိုင်းမြို့နယ်ပါရမီလန်ဆိုင်ကေဟာအနီးမှာဆန္ဒပြလူလက်ပိုင်းအရွယ်အမျိုးသားတအုပ်ကိုလက်နက်ကင်တွေကပြစ်ခတ်လိုက်လို့တန်ရာပြင်းထန်ပြီးစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်။ဆန္ဒပြသူတွေကိုမျက်ရည်ယိုပေါင်းတုံတာဖမ်းဆီးတာနဲ့အကြမ်းဖက်ပြစ်ခတ်တာတွေရှိနေပေမဲ့တကြောပြန်တပိတ်စစ်ကြောင်းကိုလည်းပြည်သူတွေဘက်ကနေ့လယ်ပိုင်းအချိန်မှာပြင်ဆင်ခဲ့ပါတယ်။သမိုင်းလန်းဆောင်ကလာကျောင်းမှတ်တိုင်အနီးကရက်ွက်တွေထဲမနစ်ကလေးကဝင်ရောက်၆လှမ်းတာတွေရှိနေပြီးဒီနေ့မှလည်းလက်နက်ကင်တွေဘက်ကအင်အားသုံးအကြမ်းဖက်လို့ပိတ်မိနေသူတွေလည်းရှိနေခဲ့တာပါအင်းဆိုင်ကြော့ကောက်နားမှာတော့ဆန္ဒပြပြည်သူတွေကိုလက်နက်ကင်တွေဘက်ကမနစ်ကလေးကမြေရီယိုပေါင်းသုံးတာအကြမ်းဖက်ပြစ်ခတ်တာတွေကြောင့်ထိခိုက်ဒဏ်ရာရသူတို့ရှိခဲ့ပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့နောက်ပြန်ဆုတ်တဲ့အချိန်စန္ဒပြသူတွေတခါပြန်စုပြီးစန္ဒဆက်ပြနေကြလို့လူမစုနိုင်အောင်ရဲတွေအကြမ်းကြမ်းဖြိုခွဲဖမ်းဆီးနေတာပါ ရန်ကုန်မြို့နေရာအနှံမှာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြစ်ခတ်နိုင်နေနေပေမဲ့လူငယ်တွေအချော့မပေးဘဲတနေ့ထက်တနေ့ဆန္ဒပြလူဝင်အားပုံမတိုးတက်လာနေပါတယ်ရှင်။